မြန်မာနိုင်ငံဟာကမ္ဘာတစ်လွှားလွတ်လပ်မှုတတ်မှတ်ချက်အမှတ်100မှာ6မှတ်ပဲရှိတဲ့လွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တယ်လို့ American ချစ်ဆက် Freedom House လူခွင့်ရေးအဖွဲ့ကြီးရဲ့2023အတွက်ထုတ်ပြန်တဲ့ကမ္ဘာတစ်လွှားလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။မှတ်နှစ်ကတော့မြန်မာနိုင်ငံဟာပေးထားတဲ့အမှတ်100မှာ12မှတ်ပဲရတာပါ။ Democracy အသွင်ကူးပြောင်းခါစားမြန်မာနိုင်ငံမှာ2021 February ကစစ်တပ်ကအာဏာသိမ်းခဲ့ပြီးအတိုက်ခံတွေကိုဖမ်းဆီးခဲ့တဲ့အပြင်သတင်းသမားတွေတက်ကြလှုပ်ရှားသူတွေအပါအဝင်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်တာဖမ်းဆီးတာတွေအခုချိန်ထိဆက်လှုပ်ဆောင်နေတယ်လို့အစိုးရကစာကပြောပါတယ်။အင်တာနက်လွတ်လပ်ခွင့်ကိုကျင့်လဲအမှတ်100မှာ12မှတ်သားရှိပြီးတော့လွတ်လပ်ခွင့်မရှိတဲ့ဆင်းမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာမနစ်ကလည်းအမှတ်18မှတ်နဲ့လွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တာခံထားရတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတော့စစ်တပ်ကိုဆန့်ကျင်တဲ့ CDM ဝန်ထမ်းတွေနိုင်ငံရေးအတိုက်ခံတွေအပြင်လက်နက်ကိုင်တွန်းလှန်နေသူအများအပြားပေါ်ထွက်လာခဲ့တာဖြစ်ပြီးတော့စစ်တပ်ကလည်းအင်တာနက်ပိတ်ပင်ကန့်သတ်မှုတွေကို2020အစောပိုင်းကတည်းကတနင်္ဂနွေနေ့တိုင်းတာနဲ့လှုပ်ဆောင်ခဲ့တယ်လို့အတိုက်ခံတွေများတဲ့ data တွေမှာအခုချိန်ထိတိကျကန့်သတ်မှုတွေကိုပြင်းပြင်းထန်ထန်ဆက်လုပ်နေစေဖြစ်ပါတယ်။ပြည်တွင်းကအင်တာနက်သုံးဆက်သူအများအပြားဟာအစိုးရခွင့်ပြုတဲ့ website 1200လောက်ကိုပဲကြည့်ဝင်ရနေတာပါ။စစ်တပ်ကမိုဘိုင်းဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုဓာတ်ရိုက်ထိန်းချုပ်မှုတွေစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတလုံးလွတ်လပ်ခွင့်ရဲ့ဇက်တိုက်ကျဆင်းနေတာ18နှစ်ရှိပြီဖြစ်ပြီးတော့အစိုးရဇက်ဆုံးကသတင်းလွတ်လပ်ခွင့်ဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။သတင်းသမားတွေလုံလောက်တဲ့ကာကွယ်မှုမရတာအထင်းချောက်ခံရတာအကြမ်းဖက်ခံရတာတွေကြောင့်နိုင်ငံပေါင်း159နိုင်ငံမှာသတင်းလွတ်လပ်ခွင့်တွေထိခိုက်နေတာဖြစ်ပြီးမြန်မာနိုင်ငံမှာတော့စစ်ကောင်စီနဲ့အာဏာသိမ်းတာကိုဝေဖန်လို့အသက်ခံရသူတွေပါရှိနေတယ်လို့အစိုးရခန်းစာပူးတွဲရေးသားသူကပြောကြားခဲ့ပါတယ်။